Nicolas de Maduro သမရဦးဆောင်တဲ့ဒီ Venezuela နိုင်ငံမှာအခုပြဿနာတွေတော်တော်လေးနဲ့တနည်းတခြားနိုင်ငံရေးတက်မှတ်မှုတွေရှိနေပါတယ်ဒီအတိုက်ခံကောင်းဆောင် Juan Guaido ကိုနိုင်ငံကနိုင်ငံကနေပြီးတော့ထွက်ခွာခွင့်မပြုဖို့နိုင်ငံတော်တရားရုံးချုပ်ကို Venezuela ရှင်းနေချုပ်ကမနေ့တုန်းကပဲတောင်းဆိုလိုက်ပါတယ် Juan Guaido ရဲ့ဗန္ဒာရေးကိုလည်းပိတ်ဆို့ဖို့နဲ့စုံစမ်းစစ်ဆေးမှုတစ်ခုလောက်ဆောင်မှုရှင်းနေချုပ်ကတောင်းဆိုနေပါတယ် Venezuela ကနောက်ဆုံးချိန်တွေဘယ်လိုရှိလဲဆိုတာကိုကြည့်အောင်ပါဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်မာဒူရိုရဲ့အစိုးရကိုဆန့်ကျင်တဲ့လောရက်တွေနဲ့နိုင်ငံကဖိအားတွေအစိုးရကိုဝိုင်းပြီးတော့ပေးလာအောင်လုပ်နေတဲ့အတိုက်ခံကောင်းဆောင်ဟွမ်ဂူအေဒိုကိုပြည်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ရှင်းနေချုပ်ရုံးကိုလှုပ်ခွင့်ပေးဖို့နိုင်ငံတော်တရားရုံးချုပ်ကိုရှင်းနေချုပ်ဒါရက်ဝီလျံဆက်ကအင်ကာနေမနေ့တုန်းကပဲတောင်းဆိုခဲ့ပါတယ်။သူအဓိကတောင်းဆိုတဲ့အချက်၃ခုကတော့အတိုက်ခံကောင်းဆောင်ဟွမ်ဂူအေဒိုကိုဗင်နီဇွဲလားနိုင်ငံအတွင်းကနေထွက်ခွာခွင့်မပြုဖို့သူပိုင်ဆိုင်တဲ့အိမ်ချမ်းကြီးရောင်းဝယ်မှုတွေကိုပိတ်ပင်ဖို့နဲ့သူ့ရဲ့ဗန္ဒာရေးစီးရင်တွေအလုံးကိုပိတ်ဆို့ထားဖို့ပဲဖြစ်ပါလေ
En función de repito esta medida
ကုလကကွယ်တားဆီးမဲ့လုပ်ငန်းတွေကအခြေခံဥပဒေအရရောတရားဥပဒေအရပါအကျုံးဝင်ပါလေအဲဒါကြောင့်ရှင်းနေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်ဝင်ပြုဖို့လိုအပ်တဲ့အချက်လဲအလုံးကိုဆက်ပြီးစုဆောင်ပါယူခွင့်ပြုဖို့နိုင်ငံတော်တရားရုံးချုပ်ကိုတောင်းဆိုပါတယ်January 22ရက်နေ့ကစပြီးပြည်သူတွေနဲ့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေလူရက်တွေကိုရပ်ဆိုင်စေဖို့ရှင်းနေချုပ်ရုံးကိုလှုပ်ဆောင်ခွင့်ပေးရတောင်းဆိုပါတယ်
။ရှင်းနေချုပ် Direct William Sepp တောင်းဆိုနေတာကသမ္မတမာဒူရိုအစိုးရဘက်ကိုပါနေတဲ့နိုင်ငံတော်တရားရုံးချုပ်ကိုပါအကျိုးစုံစမ်းစစ်ဆေးမှုတစ်ခုလဲရှင်းနေချုပ်ဘက်ကလုပ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့အတိုက်ခံကောင်းဆောင် Juan Guaido နဲ့ပတ်သက်ပြီးဘလို့ပြစ်မှုမျိုးကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုတော့ရှင်းနေချုပ် Sepp ကမပြောပါဘူး။ပြီးခဲ့တဲ့အပတ်တွင်ဟွမ်ဂူအေဒိုကသူ့ကိုယ်သူကြားပြသမရဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်ပိုင်းမတည်ငြိမ်မှုတွေနိုင်ငံတွင်းပေါ်ပေါက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာလို့တော့ဆိုပါတယ်ဟွမ်ဂူအေဒိုကတော့သမရမာဒူရိုကနေပြီးငင်းညံ့တဲ့အတွင်းကူပြောင်းမှုလှုပ်လာနိုင်လိမ့်မယ်လို့ယုံကြည်နေပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲတွေလည်းတဖြည်းဖြည်းချင်းကျင်းပနိုင်လိမ့်မယ်လို့ယုံကြည်နေကြောင်းနေတော့ကထုတ်လွှင့်တဲ့ CNN ရုပ်မြင်သံကြားမှာပြောခဲ့ပါတယ်ဗင်နီဇွဲလားအစိုးရပိုင်း PDVSA ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုလုပ်တဲ့ကြောင်းကျင်ညာပြီးတော့နောက်တည့်မှာပဲဟွမ်ဂူအေဒိုကအခုလိုပြောခဲ့တာပါလက်ရှိသမ္မတမာဒူရိုကတော့ဗင်နီဇွဲလားနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအပြစ်တင်နေပါတယ်တနင်္လာနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့မာဒူရိုရဲ့ရုပ်မြင်သံကြားမင်းခွန်းထဲမှာတော့သူ့ရဲ့အတိုက်ခံတွေနဲ့ချိန်မြွေးနေရာမြွေးတွစ်ဆုံဆွေးနွေးနိုင်တယ်လို့ဆိုပါတယ
် listo una vez más para en Venezuela en Trinidad y Tobago o donde
ဗင်နီဇွဲလားနိုင်ငံထဲမှာပဲလား Trinidad Tobago နိုင်ငံမှာလားဒါမှမဟုတ်ဗင်နီယာမှာလဲအချိန်မရွေးနေရမရွေးဗင်နီဇွဲလားတိုက်ခိုက်မှုအားလုံးနဲ့ခရစ်ဆုံဆွေးနွေးနိုင်မှုအစီအစဉ်ရှိနေပါတယ်လို့သမ္မတမာဒူရိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါအမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးဂျန်ပေးဂျွန်ဘော်တန်ကတော့အတိုက်ခံကောင်းဆောင်ဟွမ်ဂူအေဒိုကိုပဲဖြစ်ဖြစ်အမျိုးသားလွတ်တော်ကိုပဲဖြစ်ဖြစ်ထိခိုက်အောင်လှုပ်ဆောင်မှုမှန်သမျှကိုကြီးမားတဲ့စော်ကားမှုဖြစ်ယူဆမှာဖြစ်ပြီးဒီလောက်ရတဲ့အတွက်ထူးခြားတဲ့တုံ့ပြန်မှုတွေကြုံရလိမ့်မယ်လို့သတိပေးထားပါတယ်ဟွမ်ဂူအေဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ကောင်းဆောင်ဖြစ်အမေရိကန်ပါဝင်နိုင်ငံတော်တော်များများကထောက်ခံနေကြတာပါဥရောပသမဂ္ဂကလည်းစနေနေ့နောက်ဆုံးထားပြီးတော့ဗင်နီဇွဲလားမှာရွေးကောက်ပွဲတွေကျင်းပရေးတိုက်တွန်းနေပါတယ်လက်ရှိသမ္မတမာဒူရိုအစိုးရကတော့ရုရှားတရုတ်အီရန်နဲ့ကျူဘာအပါအဝင်နိုင်ငံတချို့ကဆက်ပြီးတော့ထောက်ခံနေကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူ့ဘက်မှာရပ်တည်ရေးငြင်းငြင်းနဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာပြုလုပ်ဖို့တိုက်ခံကောင်းဆောင်ဟွမ်ဂူအေဒိုကတိုက်တွန်းထားပြီးတော့စနေနေ့ကြရင်လေသမရမာဒူရိုဆိုအဆန့်ကျင်ဆန္ဒပြပွဲတွေကိုပြည်တွင်းပြည်ပမှာကျင်းပကြဖို့တိုက်တွန်းထားပါတယ်